Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ23ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line number 16 19နဲ့ 25 တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ကျွန်မခွန်ယူပါအခုညနေချင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်ငြိမ်ခြင်းတွေကြောင့်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကကုလသမဂ္ဂထူထောင်ညီလာခံတက်ရောက်မဲ့အစီအစဉ်ဖြစ်လိုက်ပါတယ်။ဟာရီကိန်းမုန်တဲ့အာမတက်ရောက်တက်ခတ်ခဲ့တဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတိတ်မိနေတဲ့သူတွေကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကူညီနိုင်မှုဆက်လက်ကြိုးပမ်းနေကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်းနဲ့သူညင်ညာပြီးတော့မှာပါ
။အခုညနေပိုင်းထုတ်လွှင့်ပေးမဲ့သတင်းလွှာရည်ထဲမှာတော့ရခိုင်ပြည်နယ်တွေကပြည်ပခါတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီပေးနိုင်ဖို့နဲ့ကုလနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကကြိုးပမ်းနေပါတယ်။ဒါကနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖြစ်တော့မှာမဟုတ်တဲ့အကြောင်းမြန်မာအစိုးရဘက်ကပြောပါတယ်
။ဒီတွင်မှာဒီရခိုင်ပြည်နယ်မောင်းလို့ပြဿနာနဲ့ပတ်သက်ပြီးတော့အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေရှိပါတယ်။ဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့လူမျိုးရေးဘာသာရေးသက်ကိုဆွဲသွားတဲ့ဟိုပဋိပက္ခဓာန်လေးမှုတွေလည်းရှိတယ
်။နိုင်ငံတော်သမ္မတရုံပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာလူ့သမားတွေရဲ့တက်တန်းကုန်တော့မဲ့ယာယီနိုင်ငံခုလက်မှတ်တွေအတွက်မြန်မာအစိုးရကတက်သေးကန်ထောက်ထားစာအုပ်တွေလည်းထုတ်ပေးနေပါပြီ။နိုင်ငံတကာသတင်းလွှာမှာတော့အမေရိကန်အရှေ့တောင်ပိုင်းနဲ့ Caribbean ဒေသတွင်းကိုဟာရီကိန်းတိုက်ခတ်သွားပြီးတဲ့နောက်ပျက်စီးရိုးရွမှုတွေကိုစစ်တပ်ကဘယ်လိုအကူအညီပေးနေသလဲဆိုတာပြောပြမှာပါ။အခုရင်ဆုံးတော့ဗုဒ္ဓဦးနဲ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ကပြောပြပါမယ်ရှင
်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုဖြစ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံကိုဒေါက်တာဆန်းစုကြည်ကိုစားဒုတိယသမ္မတဟင်နရီပန်တီယူတက်ရောက်မှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးအောင်သူစွန်းက VOA ကိုပြောဆိုလိုက်တာပါ။မြန်မာနိုင်ငံတွင်းမှာအရေးကြီးတဲ့ကိစ္စရပ်တွေကိုဆုံးဖြတ်ဆောင်ရွက်ဖို့ရှိနေတဲ့အတွက်ထွေထွေညီလာခံကိုဒေါက်တာဆန်းစုကြည်မတက်ဖို့ဆုံးဖြတ်ခဲ့တယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့လာတဲ့ ARS အစိုးရအဖွဲ့ကနေဆက်ကြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ဆက်တွဲဖြစ်လွန်ရဲတပ်ဖွဲ့ရဲ့စစ်စင်ရေးတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်နေကြတာပါ။ရခိုင်ပြည်နယ်ကပြည်ပခတ်တွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖက်ပြေးသူ3,900ထိရှိနေပြီလို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကခန့်မှန်းထားပါတယ်။ကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကလည်းဖက်ပြေးလာသူတွေကအရေးပေါ်အကူအညီလိုအပ်နေတဲ့ကလေးငယ်ပေါင်း2,000,000လောက်ရှိနေတဲ့အကြောင်းပြောဆိုထားတာပါ။ရခိုင်ပြည်နယ်ကပြဿနာတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန်ရေးကောင်စီမှလည်းဒီကနေ့ဆွေးနွေးဖို့စီစဉ်ထားပါတယ်။အကြက်ကတချို့ကတော့ဒေါက်တာဆန်းစုကြည်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာခဲ့မယ်ဆိုရင်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုတုံ့ပြန်ရမှာထိရောက်မှုရှိမယ်လို့တွက်ဆနေကြတယ်လို့မြန်မာနိုင်ငံတွင်းကအခြေအနေကိုအာရုံစိုက်ဖို့ကပိုရေးကြီးတယ်လို့မြင်သူတွေလည်းရှိနေကြပါတယ်။
ရိုဟင်ဂျာမွတ်စလင်တွေကိုဖိမှကြဖို့အယ်ကိုင်ဒါစစ်သွေးကြွတွေကပြောဆိုလိုက်ပြီးရာဇဝတ်မှုတွေအတွက်ပြစ်ဒဏ်ခတ်ခံရမယ်လို့လည်းမြန်မာကိုသတိပေးထားတဲ့အကြောင်း Reuters သတင်းဌာနကရေးသားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်ကအကြမ်းဖက်မှုတွေကနေသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြသူ၄သိန်းနီးပါးလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိတ်ဆောင်ရောက်ရှိနေတယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါမြန်မာနိုင်ငံတွင်းကမွတ်စလင်တွေကိုအကူအညီတွေလက်နက်တွေနောက်စစ်ရေးထောက်ပံ့မှုတွေပေးကြဖို့ကမ္ဘာတဝန်းကမွတ်စလင်တွေကိုလည်းအစ္စလာမ်ရဲ့အစွန်းရောက်အယ်ကိုင်ဒါအုပ်စုကတိုက်တွန်းကြောင်းကြေညာချက်ထုတ်ထားပါတယ်စောင့်ကြည့်ရေးအဖွဲ့ site ရဲ့အဆိုအရအယ်ကိုင်ဒါရဲ့ကြေညာချက်ထဲမှာကျွန်တော်တို့ရဲ့မွတ်စလင်ညီအစ်ကိုတွေအပေါ်ရက်ဆက်ကြမ်းကြုတ်စွာပြုမှုကြသူတွေကိုအပြစ်မပေးဘဲလွတ်မထားသင့်ဘူးလို့ပြောဆိုထားတဲ့အကြောင်းလည်းဖော်ပြထားပါတယ်မြန်မာအစိုးရအနေနဲ့မွတ်စလင်ညီကိုတော်တွေရဲ့အရသာဘာလဲဆိုတာကိုသိရပါစေမယ်လို့လည်းအယ်ကိုင်ဒါရဲ့ကြီးညာချက်ကဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကတော့ရင်းနဲ့စစ်တပ်နောက်အရသာတွေအပေါ်တိုက်ခိုက်ခဲ့ကြတဲ့အကြမ်းဖက်ဝါဒီတွေကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကတရားဥပဒေနဲ့အညီချေမှုန်းနေတာလို့ပြောဆိုထားတာပါ။နောက်နိုင်ငံတွင်းမှာလည်းဘုံခွဲတိုက်ခိုက်မှုချင်းချောက်မှုတွေနဲ့ပတ်သက်ပြီးလည်းအစိုးရကသတိပေးနှိုးဆော်ထားပါတယ်ရှင်။
လူမျိုးခွဲခြားမှုအစိုးရဝါဒဂျူးစန့်ကျင်ရင်းနဲ့လူမျိုးကြီးစိုးရေးဝါဒတွေကိုအားပေးထောက်ခံကြတဲ့မွန်တီအလုံဆော်စုအုပ်စုတွေကိုတမန်တော်နယ်ထရန့်အနေနဲ့ပုံဝင်လင်းလင်းစန့်ကျင်ပြောဆိုဖို့တိုက်တွန်းတဲ့ပူးတွဲဆုံးဖြတ်ချက်တရက်ကိုအမေရိကန်ကွန်ဂရက်စ်တော်ကအတည်ပြုလိုက်ပါတယ်။ ထယ်လိုတော့ကအတီးပြုတ်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့အင်္ဂါနေ့မှာပဲအောက်လွတ်တော်ကတီးပြုတ်လိုက်တာပါသမနာထရန့်ကတော့ဗီဂျီးနီးယားပြည်နယ်ရှားလော့ဆွေးမြို့မှာပြည်ရဲ့လာတဲ့လူပြည်ကြီးစိုးရွာရီရဲ့စုဝေးဘဝမှာဖြစ်ခဲ့တဲ့ပြည်ပခန့်နဲ့ပတ်သက်လို့တုံ့ပြန်မှုတွေကြောင့်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ဒီမိုကရက်ထယ်လိုတော်မတ်မတ်ကွာနာတင်သွင်းတဲ့ဆုံးဖြတ်ချက်ကိုတော့ဒီမိုကရက်ပါတီကထယ်လိုတော်မတ်တွေဖြစ်ကြတဲ့တင်ကိန်းနဲ့ရစ်ချက်ဘလူးမန်သက်ရီပဘလစ်ကန်ထယ်လိုတော်မတ်တွေဖြစ်ကြတဲ့ကော်ရီကာဒနာဂျွန်နီအက်စကွန်နဲ့လီဆာမကော့စကီတို့ကပူတွဲကမက္ခလာလုပ်ခဲ့ကြတာပါမိတို့တွေခိုင်ဆောင်ထားကြတဲ့လူယူမျိုးသားရေးလှုပ်ရှားသူတွေလူယူကြီးစိုးရေးဝါဒီတွေကေတောလုံးဖော်ဝင်နေတဲ့ခက်တဲ့နာဇီဝါဒီတွေရဲ့ဩဂုတ်လ17ရက်ကလှုပ်ရှားမှုတွင်လူမျိုးရေးခွဲခြားမှုတွေဂျူးစန့်ကျင်ရေးချွေးကြော်တဲ့အနေနဲ့တူတပ်ပြန်ဆန္ဒပြသူတွေကိုကြံ့ကြံ့တနန်တုံ့ပြန်ခဲ့ရတယ်ကိုလည်းဆုံးဖြတ်ချက်ထဲမှာဖော်ပြထားပါတယ်နောက်တစ်နေ့မှာလည်းနာဇီဝါဒလူလားသူတွေကရှားလော့ဆွေးမြေမှာတပ်ပြန်ဆန္ဒပြနေသူလူအုပ်ထဲကားနဲ့ဝင်တက်ရရာကဟစ်တာတည်ဆုံးပြီး19ဦးလက်တံရခဲ့တာပါကွန်ဂရက်စ်တို့ကတော့တည်ဆုံးမှုဟာပြည်ရင်းချမ်းဖက်ဝါဒတက်ခိုက်မှုဖြစ်နေပြစ်တင်ရှုတ်ချထားပါတယ်လူမျိုးသားရေးလှုပ်ရှားသူတွေလူမျိုးကြီးစိုးရေးဝါဒီတွေခက်တဲ့နာဇီဝါဒီတွေရဲ့မော်ဒီယေလှုပ်ဆောင်မှုတွေဟာအမေရိကန်ရဲ့စံတန်မိုးတွေနဲ့ဆန့်ကျင်နေတဲ့ကြောင့်ကန့်ကွက်ဖို့လိုအပ်ကြောင်းလည်းကွန်ဂရက်စ်တို့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲမတ်တမာမှုတွေကိုစုံစမ်းစစ်ဆေးဖို့သမ္မတဒေါ်နယ်ထရန့်ဖွဲ့စည်းခဲ့တဲ့အငင်းပွားပွဲကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌကကော်မရှင်အနေနဲ့ဘာမှချက်မှမပေးဘဲလုပ်ငန်းတာဝန်တွေကိုအပြီးတက်လိုက်နိုင်ဖို့များနေတယ်လို့မနစ်အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ကဲဆက်ပြည်နယ်ရဲ့အတွင်းဝင် Republican တဦးဖြစ်တဲ့ Craig Kubach ကမန်ချက်စတာနဲ့ New Hampshire တို့မှာတွေ့ဆုံဆွေးနွေးမှုတွေနောက်ပိုင်းကော်မရှင်ရဲ့လုပ်ငန်းတာဝန်တွေကိုဆန်းစစ်ခဲ့တာဖြစ်ပါတယ်။ကော်မရှင်ရဲ့လုပ်ငန်းကအချက်အလက်တွေကိုစုဆောင်းခြင်းဖြစ်ပါတယ်။ကော်မရှင်အနေနဲ့မှတ်ချက်တွေပေးကောင်းပေးနိုင်ပါတယ်။ဒါပေမဲ့လည်းအခုအခြေအနေအတိုင်းဆိုရင်ဘာမှတ်ချက်မှကော်မရှင်ဘက်ကမပေးဘဲပြည်နယ်တွေကိုအချက်အလက်တွေပေးရလိုက်ပြီးကြိုက်တယ်လို့လှုပ်ဖို့ဖြစ်နိုင်ခြေကပိုများပါလေလို့မစ္စတာကိုဘက်ကပြောဆိုခဲ့တာပါသမ္မတထရန့်ကပြီးခဲ့တဲ့နှစ်ကသူနဲ့ရှင်ပြိုင်ခဲ့တဲ့ဒီမိုကရက်တစ်သမ္မတလားဟီလာရီကလင်တန်ကမဲပေးခွင့်မရှိသူတွေမဲဆန္ဒရှင်အဖြစ်မှန်မှန်ကန်ကန်မှတ်ပုံတင်မထားသူတွေဒါမှမဟုတ်လေအချင်းချင်းမဲပေးခဲ့ကြသူတွေထံကနေထောက်ခံမဲ့တန်းနဲ့ချီရခဲ့တယ်လို့လူသိရှင်ကြားပြောဆိုထားချက်ကိုအထောက်ပံ့ဖြစ်စေဖို့ဒီကော်မရှင်ကိုသမ္မတကဖွဲ့စည်းခဲ့တာပါသမ္မတထရန့်အနေနဲ့သူ့တစ်ဖက်သက်ပြောဆိုချက်အပေါ်မှာတက်တည်အထောက်ထားလဲပြသခဲ့တာတော့မရှိပါဘူး။ဒါပေမဲ့လည်းသူ့ယူဆချက်ကိုစုံစမ်းစစ်ဆေးမှုနဲ့အတည်ပြုနိုင်ဖို့မျှော်လင့်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်ကသမ္မတရွေးကောက်ပွဲကိုယ်စားလှယ်မင်းနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပြိုင်ဘက်ဖြစ်တဲ့ Mrs. Clinton ကတော့လူလူထောက်ခံမဲ့၃သန်းနီးပါးလောက်ပို့ပြီးတော့ရရှိခဲ့တာဖြစ်ပါတယ်ရှင်။
ရွေမေးခံအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရွေမေးခံအတန်မြန်မာဘာသာစစ်စစ်ရဲ့ပုတ်ထုနေ့ညနေခင်းသတင်းတွေကိုဆက်လက်ညင်ညာနေပါတယ်ဟိုက်ကင်းမုန်နဲ့အာမဝင်ရောက်တက်ခတ်ခဲ့တဲ့အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကေးစ်ဒေသမှာပိတ်မိနေသူတွေကိုအရေးပေါ်ကစေးလူသားတွေကူညီနိုင်မှုကြိုးပမ်းနေတဲ့အချိန်ထဲမှာပဲမုန်တိုင်းတန်တင်းခဲ့တဲ့ကာရီဘီယံဒေသကပြင်သစ်နဲ့ဗြိတိန်ပိုင်နယ်မြေတွေမှာအရှိန်မြင့်ကူညီဆောင်ဖို့ပြင်သစ်နဲ့ဗြိတိန်ခေါင်းဆောင်တွေကြိုးပမ်းနေပါတယ်။ပြင်သစ်ဆွေးနွေးကလုံလောက်တဲ့အကူအညီတွေမပေးဘူးဆိုပြီးဒေသကနေဒေါ်လာတွေကြီးတုံ့ပြန်တာတွေကြုံရတဲ့ဂေါ်ဒန်လော့ကိုတွားရောက်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကစိန့်မာတင်နဲ့ပတ်တမီကျင်းတွေကိုခီးစက်ခဲ့ပြီးတော့အကူအညီတွေတုံ့ပြန်ဖို့လည်းတတိပြုခဲ့တာပါ။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကလည်းပြည်အဆင်၅ရှိဟာရီကိန်းအာမာဒဏ်ခံခဲ့ရတဲ့အန်ဂူလာနဲ့ဗြိတိန်နိုင်ငံပိုင်ဗာဂျင်အိုင်လန်ဒ်ကျွန်းတွေကိုဒီကနေ့တွားရောက်ကြည့်ရှုပါရတယ်။နောက်ထပ်လူမျိုးတပ်ဖွဲ့တွေနဲ့အကူအညီတွေထပ်ရောက်လာဖို့ရှိတယ်လို့အကူအညီပေးရေးအစီအစဉ်တွေကိုလည်းဝန်ကြီးချုပ်ထရီဇာမေကထပ်မံကြေညာဖို့ရှိနေတယ်လို့နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ကုလသမဂ္ဂကတော့မွန်တိုင်းတန်တင်ခဲ့တဲ့အန်တီဂွာစိန့်မာတင်တတက်စ်နဲ့ကိုက်ကိုကျွန်းတွေကိုလေကြောင်းကနေအကူအညီတွေပေးပို့နေပါတယ်။ဟာရီကိန်းအာမာကြောင့်ကာရီဘီယံဒေသမှာလူပေါင်း38ယောက်ထက်မနည်းသေဆုံးပြီးအမေရိကန်ပြည်သူဖလော်ရီဒါပြည်နယ်မှာတော့12ယောက်၊ဂျော်ဂျီယာနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တို့မှာတော့6ယောက်သေဆုံးခဲ့ပါတယ်။အာမာနဲ့ဟာဗီအဲကိန်းမုန်တိုင်းတန်တင်းတွေအတွက်ရန်ပုံငွေရှာတဲ့အစီအစဉ်တစ်ခုကိုတော့နာမည်ကျော်အမှုပညာရှင်တွေနဲ့မနေ့ကတည်းကပဲစတင်လိုက်ပါတယ်။အခမ်းအနားကိုတော့အဆိုတော်စတီဗီဝန်နာကဖွင့်လှစ်ပေးခဲ့ပြီးရှာဘာဘရာစတိုင်ဆန်၊တွန်ဟန့်စ်နဲ့ရောဘတ်တန်နီတို့ပါဝင်နာမည်ကျော်အမှုပညာရှင်တွေကအလှူရှင်တွေကိုဖုန်းလက်ကန်ဖြည့်ချခဲ့ပြီးရန်ပုံငွေရှာခဲ့ကြတာပါ။
ကဘာတဝမ်းနိုင်ငံအားလုံးရဲ့60ရာခိုင်နှုန်းကျော်လို့ရဲ့ကျန်းမာရေးရှိတည်တဲ့နယ်ဖွံ့ဖြိုးတိုးတက်ရေးရှင်မကျက်ပန်းတိုင်းနဲ့ကန့်ညီမှုရှိမယ်လို့မျှော်လင့်နေကြပါတယ်။ဒီထဲမှာမိခင်လောင်းနဲ့ကလေးတေးဆုံးမှုငှက်ဖြားယောဂါကြောင့်တေးဆုံးမှုတွေကိုလျှော့ချနိုင်မှုလဲပါဝင်ပါတယ်။ဒါပေမဲ့လည်းကလေးငယ်တွေအဝလိုနာတီဘီယောဂါကူးစက်မှုနဲ့ရင်တိုက်မှုကြောင့်တေးဆုံးရမှုတွေလျ နိုင်ငံပေါင်း188နိုင်ငံကိုဆန်းစစ်ထားတဲ့ဆောင်းပါးတစ်ပုဒ်ကိုဒီကနေ့ထုတ်ဗြိတိန်စာဆောင်လမ်းဆက်ကဖော်ပြတာဖြစ်ပါတယ်။ကျမ်းမာရေးဆရာယီမန်းချက်တွေကိုအကောင်းဆုံးဆောင်ရွက်နိုင်တဲ့နိုင်ငံတွေကတော့စင်ကာပူ၊အိုက်စ်လန်နဲ့ဆွီဒင်နိုင်ငံတို့ဖြစ်ပြီးဆိုမာလီယာ၊ဗဟိုအာဖရိကနဲ့အာဖဂန်နစ္စတန်တို့ကတော့အနေအဆအစင်မှာရှိနေပါတယ်။
နျူကလီးယားနဲ့ပဋိပက္ခတုံးလနဲ့အစီအစဉ်တွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကပိတ်ဆို့တန်ခတ်မှုတွေချမှတ်လိုက်တဲ့ပုံမှာမြောက်ကိုရီးယားကတုံ့ပြန်သတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။နိုင်ငံပိုင်ကိုရီးယားပုံသဏ္ဍာန်ရှင်ငါနေဒီနေ့ပဲထုတ်ပြန်လိုက်တဲ့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့တန်ခတ်မှုတွေတွေဟာစီးပွားရေးရအပြည့်အဝပိတ်
American dollar the town down iPhone 10 or mobile set the year to muse at the Chitelo, New Library. Longer Seneca iPhone or Satin Mesa Ebe Comuni yet, D town to Quelongavi Pit, Steve Joy, Namego Pitare, Steve Joy, Kamaji, Sinema, Menirunga, Pon Tego, Ebe Muzan Yashicho, Tinkoka, Mesa Dapi Pare, at the Trollade iPhone Aro, Lea, Timishile, Tabong County, Yayunai Mapitlu, Jome Adwin Senele Babare, iPhone 10 year, 2000 loop, Yolo.
ยันไหนดากะรอเมียนากูมัตตาปีพงโกพ่นไหนเนี่ยนี้ปัญญาဖြစ်ပါတယ်ရှင်ဒီเรคคอมวอชิงตันเดอะวอยซ์ออฟอเมริกาซีโอเอပုံထုံးနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်ထုတ်ကြေညာပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မြင်းမြန်ချက်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ် မြန်မာနိုင်ငံအနောက်ခြမ်းရခိုင်ပြည်နယ်အတွင်းမှာပြည်ပခါချောင်းထွက်ပြေးလာတဲ့ဒုက္ခသည်၄သိန်းနီးပါးရှိပြီလို့ကုလသမဂ္ဂကခန့်မှန်းထားပြီးဒီဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေပေးနိုင်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကူညီရေးအဖွဲ့အစည်းတွေကအပြင်းထန်ကြိုးစားနေကြပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့ရိုက်တာသတင်းဌာနကရိုက်ကူးပေးဖို့တဲ့သတင်းလာတွေကိုကိုသားညိုကစူးစီးပြောပြပေးပါမယ်
ဝင်လိုအပ်ချက်တွေကြီးမားလာတယ်လို့ကုလသမဂ္ဂကြီးတန်းတာဝန်ရှိသူတူကပြောလိုက်ပါတယ်။ဩဂတ်စ်လ25ရက်နေ့ကဆွေးအောက်ကျန်းဖက်သမားတွေမော်တော်ခရိုင်အတွင်းကမြန်မာလူမျိုးရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒေသတွင်းမှာမြန်မာစစ်တပ်ကစစ်ဆင်ရေးပြုလုပ်နေရမှာမနေ့ကအထိတော့ဒုက္ခသည်3,900ထက်မနည်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုနေဆက်ဖြတ်ကျော်ပြီးတော့ထွက်ပြေးခဲ့ကြရတယ်။အခုဆိုရင်တော့၄သိန်းကြီးပါအထိရှိလာပြီလို့ကုလသမဂ္ဂကခန့်မှန်းထားတာပါ။ဒီလူတွေအတွက်ရေးပေါ်ကူညီတွေပေးနိုင်ဖို့ကိစ္စဟာအရေးတကအရေးကြီးဆုံးဖြစ်နေတယ်လို့အဲဒီကိုရောက်နေတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့လူငယ်ရများဆိုင်ရာလက်ထောက်မဟာမင်းကြီး George William ကပြောပါတယ
် We have an emergency within an emergency. So to put it in one word, we all have to ramp up our response.
အရေးတကအရေးကြီးဆုံးအခြေအနေကိုရောက်နေတာပါ။အခုမြင်နေရတဲ့ကလင်းငယ်ထောင်ချီတဲ့အတွက်မိခင်တွေအတွက်အသက်ရှင်ဖို့မဖြစ်မနေလိုအပ်တဲ့အစားအသောက်နေရာထိုင်ခင်းစသဖြင့်အထောက်ပံ့တွေပေးနိုင်မှုအကူအညီလုပ်ငန်းတွေကိုကြီးကြီးမားမားအရှိန်မြင့်လှုပ်ဆောင်ပေးသွားမှာပ
ါဒုက္ခသည်တွေကိုအရေးပေါ်အကူအညီပေးဖို့အတွက်နိုင်ငံတကာရွှေ့ပြောင်းဒုက္ခသည်များဆိုင်ရာအဖွဲ့အစည်း IOM နောက်ကလေးသင်ငယ်များရမုံငွေအဖွဲ့ UNICEF ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OACHR စတဲ့ဒီကုလသမဂ္ဂအေဂျင်စီတွေပြင်နိုင်ငံတကာအစိုးရတွေနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလည်းကြိုးပမ်းနေကြပါတယ်အင်ဒိုနီးရှားနိုင်ငံကလည်းဒုက္ခသည်တွေအတွက်ထောက်ပံ့ပစ္စည်းတန်ချိန် 34 တန်ပါတဲ့အကူအညီတွေကိုလေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆေးလွှတ်လိုက်ပါတယ်။ဒုက္ခသည်တွေအတွက်ဆန်းအစာကြောက်ယာယီဖြင့်တဲမိသားစုသုံးပစ္စည်းတွေနဲ့အဝတ်ထည်တွေစတဲ့ဒီလူသားချင်းစာနာမှုအကူအညီတွေကိုလေရင်လေးစီးနဲ့ဒီကနေ့ပဲပေးပို့လိုက်ပြီလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒီကပြောပါတယ်
။ဆာမူဂျပ်တန်ထရီမာကာဆီယန်ဆော့ဖ်ဇာတာညာကဘဒပမ်ပရင်တာဘင်္ဂလားဒေ့ရှ်ကဘဒပမ်ပရင်တာမြန်မာယန်လာမွန်ဘရီကန်
လူသားချင်းစာနာတဲ့ထောက်အပံ့တွေပေးနိုင်မှုခွင့်ပြုတဲ့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကိုကျေးဇူးအများကြီးတင်ပါတယ်။
လေဝင်းကနေမိုင်းတရားကျော်ဝေးတဲ့နေရာတွေကိုဒီကူညီတွေရောက်သွားလိမ့်မယ်လို့မျှော်လင့်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေစီကူညီတွေကိုလေဝင်းကနေထွက်ကားတွေနဲ့ပို့ဆောင်ရမှာပါ။အခုလိုမျိုးဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်ပြေးလာရတဲ့အခြေအနေအရဒဟာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့အခြေအနေထိရောက်နေပုံရတယ်လို့ဒုက္ခသည်များဆ ကန့်ကွက်ခဲ့ပါတယ်ခင်ဗျာ
ကိုသားညုံပြောပြသွားတာပါရှင်အခုတော့စန်းစုကြည်အနေနဲ့ကုလသမဂ္ဂထွေထွေညီလာခံကိုမတက်ရောက်ဖြစ်တော့တဲ့အကြောင်းကိုလည်းကြည်ကြရအောင်ပါလူမျိုးရေးဘာသာရေးအရလှုံ့ဆော်မှုတွေရှိနေတဲ့အချိန်မှာပြည်တွင်းတည်ငြိမ်ရေးအလေးထားဆောင်ရွက်နေတာကြောင့်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့နယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့မြန်မာအစိုးရဘက်ကပြောပါတယ်။ဒါပေမဲ့လည်းရခိုင်အရေးပြဿနာနဲ့ပတ်သက်လို့နိုင်ငံတကာမှာပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိနေတာကြောင့်ဒေါက်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြေရှင်းမှဖြစ်နိုင်မယ်လို့သုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအကြောင်းကိုတော့မက်ခင်ဖြူထွေးကစူးစီးတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းခြေနေရီနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာအစိုးရဘက်မှပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိနေချိန်မှာပဲဒီလတွေချင်းပါမဲ့ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်မှာမဟုတ်ဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ကြပါဒါနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရဦးစော်ထီကအခုလိုပြောပါတယ
်ကျွန်တော်တို့ဒီတွင်းမှာဒီရခိုင်ပြည်နယ်မောင်းလို့ပြဿနာနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေရှိတယ်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေရှိပါတယ်ဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဟိုလူမျိုးရေးဘာသာရေးဆက်ကူဆွဲသွားတဲ့ဟိုပဋိပက္ခတန်တင်းမှုတွေလည်းရှိတယ်ကျွန်တော်တို့ပြီးခဲ့တဲ့တောင်ရင်းကြီးဖြစ်စဉ်မှာတွေ့ခဲ့ရတယ်လို့အဲဒီမှာကျွန်တော်တို့ဒီတွင်းမှာတည်ငြိမ်မှုအတွက်အထူးအလေးထားပြီးတော့ကျွန်တော်တို့လုပ်နေရတဲ့အလေးထားရှိပါတယ်နောက်တတိယချက်ကကျွန်တော်တို့အကြမ်းဖက်တိုက်ခိုက်မှုလုပ်နိုင်တယ်ဆိုတော့ကျွန်တော်တို့တည်ငြိမ်ချက်တွေရှိတယ်အဲဒီပုံမှာလည်းကျွန်တော်တို့မြန်မာနိုင်ငံမျိုးကြီးတွေမှာအကြမ်းဖက်တိုက်ခိုက်မယ်ဆိုတော့ပြောကြားချက်တွေသတင်းချက်လက်တွေရတယ်အဲဒါလည်းလုံးလုံးကြီးကကျွန်တော်တို့အထူးလေးသာဆောင်ရွက်နေရအနေသားရှိတယ်
။ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့နိုင်ငံတကာမှာပြင်းပြထန်ထန်ဝေဖန်မှုတွေရှိနေတာကြောင့်ဒီဝေဖန်မှုတွေကိုထီရရောက်တုံ့ပြန်မှုဒေါက်ဆန်းစုကြည်တက်တဲ့နေဆိုတဲ့အမြင်တွေရှိတယ်လို့ပြည်တွင်းအခြေအနေကိုဦးစားပေးတဲ့လို့ဆိုပြီးမတက်သင့်ဘူးလို့ယူဆကြတဲ့သူတွေလည်းရှိပါတယ်။မြန်မာပြည်သားရေးဝန်ကြီးဟောင်းဦးရထွက်ကတော့နိုင်ငံတကာမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမြင်လွဲမှားမှုတွေနဲ့ဖိအားတွေကိုတုံ့ပြန်မှုဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖြေရှင်းတဲ့လို့ပြောပါတယ်။
တကယ်တော့ဗျာဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မမှန်မကန်ဆွဆွကြက်တွေပပျောက်သွားရအောင်ဟောအဲ့ဒါကအစိုးရကဆက်လက်ဆောင်ရွက်မဲ့နီလန်းနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာလက်ခံလာနိုင်အောင်ဟောပြောနိုင်စွမ်းရှိတာကဒေါက်ဆန်းစုကြည်တယောက်ပဲရှိပါတယ်ဒါမှမဟုတ်ဒီဒေါက်ဆန်းစုကြည်အနေနဲ့ဒီခွင့်ရေးကိုအပြည့်အဝအသုံးချတဲ့နေလို့ကျွန်တော်မြင်ပါတယ်ပထမဆုံးတစ်ခုကကျွန်တော်နားလည်ထားမှာဒီနေ့ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့နိုင်ငံတကာအမြင်နဲ့နိုင်ငံတကာဖိအားဟာ1948ခုနှစ်ကနေခုချိန်ထိကြာမှာအပြင်းထန်ဆုံးအခြေအနေဖြစ်တယ်ဆိုတော့ကျွန်တော်လက်ခံမှုလိုပါတယ်။နေ့ကတော့ဒေါက်ဆန်းစုကြည်အနေနဲ့အတိုက်ခံပေါ်မှာတော့ကဒီမိုကရေစီရဲ့လူခွင့်ရေးရဲ့နောက်တစ်ခါအမျိုးသားပြန်လည်တည်မြဲရေးရဲ့ပြည်ပခါတွေကိုငြိမ်းချမ်းစွာဖြည့်ဆည်းရေးနဲ့ပတ်သက်ပြီးဥဆောင်လှုပ်ရှားခဲ့တဲ့အတွက်ကြောင့်နိုင်ငံတကာရဲ့အတိအမှတ်ပြုမှုရတာ။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကလုံခြုံရေးအမြင်တစ်ခုနဲ့ချင်းကပ်လို့မရဘဲနဲ့ကျွန်တော်တို့ခုနကလူခွင့်ရေးကိစ္စတွေလူသားချင်းစာနာမှုအခြေအနေတွေဒါတွေအလုံးမှာပေါင်းစည်းပြီးတော့မှဖြည့်ရှင်းရမယ့်ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒါကိုအလုံးမိုင်ဆုံးကတော့ဒေါအောင်ဆန်းစုကြည်တယောက်ပဲရှိတာပေါ့
ဒေါအောင်ဆန်းစုကြည်အနေနဲ့အထွေထွေညီလာခံကိုတက်ရောက်ဖို့အရင်ကစီစဉ်ခဲ့ပေမဲ့လက်တလောတည်တွင်းမှာအရေးကြီးတဲ့အခြေအနေတချို့ရှိနေတာကြောင့်သာအခုလိုဆုံးဖြတ်တာဖြစ်လို့တဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ရန်ကုန်နိုင်ငံရေးသိပ္ပံဆောင်ဥက္ကဋ္ဌဦးမြတ်သူကပြောပါတယ
်မတော်တာမှန်တယ်လို့ကျွန်တော်ထင်တယ်ဟိုထင်တယ်ဆိုတာကလေအင်္ဂါဝေဖန်မှုတွေရှိတော့ရှိတယ်ဒါပေမဲ့အဲ့ဒီဝေဖန်မှုတွေကြောက်လို့မသွားတာဆိုတော့ကျွန်တော်လက်မခံဘူးဗျသူ့မှာကဒီဒီထဲမှာသတင်းတွေကိုသူ့အချိန်ကြိုက်လိုက်ကြည့်မယ်ဆိုလို့ရှိရင်ဒီရခိုင်ကိစ္စပေါ်မှာမဟုတ်ဘူးเนาะဒီကာလုံခေါ်ဖို့ဆိုတာတစ်ချိန်လုံးအတန်တွေကထွက်နေတယ်ပေါ့နော်အတန်တွေကထွက်နေတယ်နောက်ပြီးနီးပေါင်းစုံတယ်ပေါ့နော်ဒေါက်တာရေမောင်လုံးတောင်းတယ်နောက်ပြီးသတင်းစာအချိန်လုံးပဲလုပ်ပြီးတောင်းတယ်ဥပဒေသူဟိုဟာနဲ့တောင်းတယ်ဟောဒီဟာကဒီတချို့ဟာတွေကဥမာရခိုင်ရင်းဆိုရင်လည်းကောင်းဆန်းစုကြည်ကကာလုံးမခေါ်ဘဲနဲ့သူ့အတူဟိုကာလုံးမှာပါတဲ့စစ်ဘုတ်ရုပ်တွေအားလုံးပါတဲ့စီဘုတ်ဘဲနဲ့ရှင်းတာကိုတွေ့ရတယ်အဲ့တော့အဲ့ဒီမှာကဟနေရာတွေတခုတွေ့ရတယ်ပေါ့နော်ဟနေရာဆိုတာတက်ကကာလုံးအသေးတန်တောင်းနေတယ်တစ်ဖက်မှာကတောင်းဆန်းစုကြည်ကကာလုံးမခေါ်ဘဲနဲ့သူ့တို့အားလုံးပါတဲ့အစည်းအဝေးနဲ့ရခိုင်ရခိုင်သားကိစ္စကိုဖြေရှင်းတာကိုတွေ့ရတယ်အဲ့တော့ဒီတည်တွင်းမှာတခုခုနော်ကြံစည်တာတခုခုရှိနေတယ်ဆိုတာတော့
ဒီအာနာလေဗယ်အဆင့်ပေါ့နော်တိုင်းပြည်ရဲ့အာနာလေဗယ်အဆင့်မှာပြဿနာတစ်ခုခုရှိနေတယ်လို့ကျွန်တော်တို့ကရေဘူးရအဖြစ်ကောက်ဆက်ချတယ်သူသွားတဲ့ဟာကဒီပြဿနာကြောင့်ပဲဖြစ်နေမယ်လို့ကျွန်တော်ကတော့ဒီလိုပဲသုံးသပ်တယ်ခင်ဗျာ
ရခိုင်ပြည်နယ်မှာဩဂတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်ခဲ့ရမှုနောက်ပိုင်းလူမျိုးရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းနီးပါးအထိရှိရလို့ကုလသမဂ္ဂကခန့်မှန်းပြောဆိုထားတယ်လို့တဟာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတဲ့ဆွဆဲပြောဆိုကြတယ်လေကြေကြေပြန့်ပြန့်ထွက်ပေါ်နေတာပါလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်ကဒီလိုအသုံးလုံးနေတဲ့ဆွဆဲပြောဆိုတာဟာစိုးရတဲ့နောက်ဆက်တွဲဖြစ်ရတွေဖြစ်အောင်လှုံ့ဆော်ရကြပြီးတော့ကြုံတွေ့နေရတဲ့လူမှုအတိုင်းဝိုင်းအကြားစိတ်ဝမ်းကွဲမှုပိုဖြစ်အောင်မီးလောင်ရလေပင်းတဲ့သဘောမျိုးဖြစ်နေတယ်လို့ဆိုပြီးဒီလိုအသုံးလုံးဆွဆဲမှုတွေကိုမြန်မာအစိုးရကတော့ပြင်းပြထန်ထန်ကန့်ကွက်ထားပါတယ်ရှင
်မခင်ဖြူထွေးပြောပြထားတာပါရှင်အခုထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုပ်သမားတွေဘက်ကလည်းအလှည့်ပေးကြပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံယာယီနိုင်ငံကူးလက်မှတ်အနီရောင်နဲ့ခရမ်းရောင်ကိုင်ဆောင်သူမြန်မာရွှေပြောင်းအလုပ်သမားတွေကိုမြန်မာအစိုးရကမည်သူမည်ဝါဖြစ်ကြောင်းအထောက်အထားစာအုပ်တွေကိုစက်တင်ဘာလ10ရက်မှာစတင်ထုတ်ပေးနေပါတယ်။ဒီအထောက်အထားစာအုပ်ဟာထိုင်းတနင်္ဂနွေလုံကိုသွားလို့ရကြောင်းမြန်မာယာရှိဘက်ကပြောပေမဲ့ထိုင်းအစိုးရဘက်ကတော့အခုလိုဗီဇာထုတ်ပေးဖို့စိုက်ငံ့ထားစေဖြစ်ကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကစုံစမ်းတင်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်မှာအလုပ်လုပ်ကိုင်ဖို့အတွက်မြန်မာအစိုးရကထုတ်ပေးထားတဲ့ယာယီနိုင်ငံကူးလက်မှတ်တွေဟာထိုင်းနိုင်ငံမှာနေထိုင်ခွင့်အလုပ်လုပ်ခွင့်ဗီဇာသက်တမ်းကုန်ဆုံးတော့မှဖြစ်တာကြောင့်သက်တမ်းမကုန်မီမိသူမိဝါဖြစ်ကြောင်း CI စာအုပ်တွေကိုထုတ်ပေးခဲ့တာဖြစ်ပါတယ်။ဗီဇာသက်တမ်းကုန်ဆုံးကံဒီမြန်မာလူသမားတွေကိုစက်တင်ဘာလ10ရက်နေ့ကစပြီးထိုင်းနိုင်ငံက CI ထုတ်ပေးရေးနေရာအလုံးမှာစတင်ထုတ်ပေးနေပြီဖြစ်ကြောင်းမဟာထိုင်းဒေတာကမိသူမိဝါဖြစ်ကြောင်း CI ထုတ်ပေးရေးရုံးကတာဝန်ခံဥပမောင်သိန်းကအခုလိုရှင်းပြပါတယ
်။10ရက်နေ့နဲ့စပြီးအမီရောင်ရခရင်အောင်စာအုပ်ဒီသက်တမ်းကုန်ကံကြီးကိုကျွန်တော်တို့ပြန်ဆောက်ထုတ်ပေးပါတယ်
။နိုင်ငံကူးလက်မှတ်သက်တမ်းကုန်ကံကြီးရဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့ဗီဇာသက်တမ်းဆက်တိုးပေးမပေးဆိုတာကိုတော့ထိုင်းနိုင်ငံဘက်ကစောင့်ခိုင်းထားဆဲဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
။လက်ရှိထိုင်းရဲ့မှာဥပဒေအရသတင်းနာရှိတဲ့စာအကြည့်ကြမလာတဲ့အတွက်ကျွန်တော်မြန်မာဘက်ကစီရင်ထုတ်ပေးတယ်။ထိုင်းဘက်ကဗီဇာထိုင်းနာရုထူရုမလေးသေးဘူးခင်ဗျာအဲ့ဒီကြောင့်ခါရမယ်ပြောတယ်ခဏဆောင်းပြတယ်လို့ပြောတယ်ခင်ဗျာသက်တမ်းရှင်ရဲ့ဒီလိုသက်တမ်းရှင်ရဲ့ဒီစာအုပ်ဒီစာအုပ်ရဲ့သက်တမ်းကုန်ကံရုဒီလက်ပြလာခင်ဗျာ
မိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ်ဟာသက်တမ်းလေးနှစ်ရှိပြီးမြန်မာနိုင်ငံရဲ့နိုင်ငံကူးလက်မှတ်စာအုပ်ကြီးလိုပဲထိုင်းတနိုင်ငံလုံးသွာလာလို့ရတယ်လို့လည်းဥမမောင်သိန်းကဆိုပါတယ
် CIA ရဲ့အနေနဲ့ဒီလက်ရှိသူ့ရဲ့သက်တမ်းဒီလေးနှစ်ပြပါတယ်သူဒီမြန်မာနိုင်ငံသားမှန်ကန်တဲ့အထောက်အထားဖြစ်ဖြစ်တဲ့အတွက်ဒီထိုင်းနိုင်ငံမှာကျန်းမာရေးအတွက်လာပိုင်ခွင့်ရှိတယ်လို့တရားဝင်ကျွန်တော်တို့ဒီမြန်မာနိုင်ငံကိုစက်ကနေစပ်ပါကောင်းတဲ့ထပ်ပံရှိရခင်ဗ
ျထိုင်းနိုင်ငံထဲမှာနေထိုင်နေတဲ့မြန်မာရှေ့ပြောင်းလို့တမားတချို့လည်း၄နှစ်ပြည့်ပြီးဗီဇာသက်တမ်းကုန်သွားတဲ့သူတွေ၆နှစ်ပြည့်ပြီးဗီဇာသက်တမ်းကုန်သွားတဲ့သူတွေရှိတာကြောင့်ပြီးခဲ့တဲ့ဇူလိုင်လကစပြီးအလို့ရှင်တွေရှားဖွေကတရားမဝင်နေထိုင်သူတွေအဖြစ်ထိုင်းအစိုးရထံစီရင်ပေးပြီးမိသူမိဝါဖြစ်ကြောင်းအထောက်ထားစာအုပ် CI ကိုပြန်လုပ်ကြသူတွေလည်းရှိပါတယ်ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကြနေတဲ့မြန်မာအပါအဝင်နိုင်ငံသားတို့သမားတွေကိုတရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်နိုင်ဖို့အတွက်ထိုင်းနိုင်ငံတဝန်းအလုပ်သမားတွေအတွက်စီစစ်တဲ့နေရာတရားခတ်မှာစည်ရင်ပေးသွင်းပေးဖို့အတွက်ထိုင်းအစိုးရကခွင့်ပြုပေးထားတာပါ2018ခုနှစ်ဇူလိုင်လ24ရက်နေ့ကစပြီးနှစ်ပတ်ခန့်စည်ရင်ပေးသွင်းခိုင်းခဲ့ပါတယ်ဒီနောက်မှာတော့ထိုင်းအလုပ်သမားရုံးတွေကနေတဆင့်အလုပ်သမားခံထားရေးဆိုင်ရာကိစ္စတွေကိုတရားဝင်ဖြစ်အောင်ဗီဇာထုတ်ပေးရေးကိစ္စတွေကိုဆက်လက်လှုပ်ဆောင်ပေးနေတာဖြစ်ပေမဲ့ယာယီနိုင်ငံကူးလက်မှတ်ခရမ်းရောင်နဲ့အနီရောင်ကိုင်ဆောင်ထားပြီးဗီဇာသက်တမ်းကုန်ကံဒီရွှေ့ပြောင်းလုပ်သမားတွေအတွက်ကတော့ဗီဇာထုတ်ပေးမပေးကတော့အခုထိမသေးကြသေးဘူးလို့သိရပါတယ်ထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်မှာမြန်မာလူသမားအလုံးပေါင်းရင်3သန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကတော့ခံမှန်းထားပါတယ်ရှင်
မအေးမှဖြတ်ပြသွားတာပါရှင်မြန်မာသတင်းလွှာတွေဒီမှာပဲရန်နာပြရစီအခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုအရှေ့တောင်နဲ့ကာရေဘီယံဒေသတွင်ဟာရီကိန်းမုန်တိုင်းအာမာကြောင့်လူ45ဦးကျော်သေဆုံးခဲ့သလိုတန်းနဲ့ချီတဲ့လူတွေလည်းလျှက်စစ်တအားမရှိဘဲနေထိုင်နေရပါတယ်။အခုခါမှာမုန်တိုင်းကြောင့်ပျက်စီးရိုရွမှုတွေကိုရှင်းလင်းဖို့အမေရိကန်စစ်တပ်ကလည်းပူးပေါင်းကူညီနေပါတယ်။ဒီကြောင့် VOA ပန်တဂွန်ဆိုင်ရာသတင်းတောက်ကာရာဘပ်ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုကဖလော်ရီဒါ၊ဂျော်ဂျီယာ၊တောင်ကယ်ရိုလိုင်းနားပြည်နယ်တွေနဲ့က Caribbean data ma mounai ama jang pyo cha pyesi ge ra ri ko shin lin bo ne kunyi ke sei lo ngan nwi twe American tat phwa win 3000 jaw ehi data ma yauk shi ni ba de nyaw Carolina pi ne ga tat phwa win ne ha ye ji ye shin phit ni de data ri ma maung ne nai ne sit thong truck ga ji ri bo ma thauk pan yi pyesi ri tin bi taung Carolina pi ne bet ko twa ni ja de lo marine ne ye de tat phwa win ne ya le virgin chun su ri ne florida keys chun su ri si ko le chang ga ni ko ye chang ga ni ba twa yauk ni ja ba de pi twin ga ko ye tat phwa ye kunyi ke sei ye san ya lat thong ကျွန်တော်တို့မှာပုံမှုချုပ်ဂလန်ဟက်ဂလာကဟာဝါထရိုင်းတူးဣစ်ဂက်ပီစီယူဣစ်ဂျီလီဘီချီလီအားလုံးအများဆုံးပုံမှန်ပြန်ဖြစ်ဖို့တန်းနိုင်တဲ့များဆောင်ရွက်နေပါတယ်လူငယ်တဲ့သတင်းနှစ်ပတ်လောက်ကတိုက်ခိုက်ခဲ့တဲ့ဟာရီကိန်းဟာဗီမုန်တိုင်းကြောင့်စံချိန်တွေမိုးများဆုံးရွာသွန်းခဲ့တဲ့တက်ဆက်ပြည်နယ်မှာခြေလီနဲ့လေကြောင်းပြည်တွင်းကာကွယ်ရေးတပ်ဖွဲ့ဝင်1000လေးတောင်လောက်ဟာကူည မှုတွေကိုဖယ်ရှားရှင်းလင်းပြီးလိုအပ်တဲ့အကူအညီတွေပေးနေပါတယ်ဘုံမှုချုပ်ဟဲဂလာက
We do medevac, we do air search and rescue. We do.
ကျမကြီးဆောင်ရှောက်မှုတွေ၊လေတောင်းကနေရှောက်ဖွေကယ်ဆယ်ရေးတွေနဲ့ရေပြင်ရှောက်ဖွေရေးတွေလုပ်နေပါတယ်။ဒါအပြင်တည်ယူပို့ဆောင်ရေးအစားအစာ၊လောင်စာဆီနဲ့ဈေးဆိုင်တွေပိတ်နေတာကြောင့်လိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေကိုလည်းပို့ဆောင်ပေးနေပါတယ်
။ American တပ်ဖွဲ့ဝင်တွေကပြည်ပစစ်ပွဲနှစ်ခုအတွင်းပါဝင်တိုက်ခိုက်နေကြချိန်မှာပဲ American ပြည်ထောင်စုအတွင်းမှာလည်းတဘာဝပေးတံကြောင့်အကူအညီတောင်းခံမှုတွေကြီးထွားလာနေပါတယ်။ဒီနှစ်ဟာ current နှစ်တည်းပိုးပြီးတော့အလုံများတဲ့နှစ်တစ်နှစ်ဖြစ်ပြီးဒီလိုအခြေအနေမျိုးတစ်ခါမှမကြုံခဲ့ဘူးလို့ဗိုလ်မှူးချုပ်ဟဲဂလာကပြောရတယ်
။ Worried about
ကက်ထရီနာမုန်တိုင်းဟာအီရန်နဲ့အာဖဂန်မှာမြင်ခဲ့ရတဲ့လူတွေအတွက်အကူအညီအလိုအဆုံအနေထားရဲ့သုံးပုံတစ်ပုံလောက်အခြေအနေရောက်နေပါတယ်။ဒီအခြေအနေမျိုးတပြိုင်တည်းရောက်နေတဲ့အနေထားပါ။အခုလိုဖြစ်လေဖြစ်တာမရှိခဲ့ပါဘူး။ခမားမေးတာကိုဖြေရရင်အဆုံးဆုံးဆိုတာမျိုးတော့မဟုတ်ပါဘူး။
ဒါမှလည်းအခုခါမှာ Atlantic သမုဒ္ဒရာအတွင်းမုန်တိုင်းဆဲဖို့အားလုံးကမျှော်လင့်နေကြပြီးနောက်ထပ်မုန်တိုင်းတစ်ခုထပ်မဝင်ရင်မှအခြေအနေတွေပုံမှန်ပြည့်ပြည့်အောင်လုပ်နိုင်ဖို့ဆန္ဒရှိနေကြပါရယ်ခင်ဗျာ
ကိုအောင်ပြပြသွားတာပါရှင် VO ရဲ့ဗိုလ်ရူးနဲ့ညနေခင်းသတင်းတွေကိုနားဆင်နေကြတာဖြစ်ပါတယ်အခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအရှတ်ဆက်ဆက်ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့လူလူကျမရေးဥကျော်ဆန်တာရဲ့မြန်မာရေးတုံတက်ချက်နဲ့အားကစားသတင်းလွှာတွေကိုနှာစင်ကြရဖို့ရှိပါတယ်ရှင်အခုဗုဒ္ဓဦးနဲ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကလသမဂ္ဂထရီညီလန်ကိုတက်ရောက်မဲ့အစီအစဉ်ကိုဖျက်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မှာကျင်းပမဲ့ကလသမဂ္ဂထရီညီလန်ကိုဒေါ်ဆန်းစုကြည်ကိုစားဒုတိယသမ္မတဟင်နီဗန်ဒီယူတက်ရောက်မှာဖြစ်ကြောင်းကလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးအောင်တူဆောင်က VOE ကိုပြောဆိုလိုက်တာပါ။မြန်မာနိုင်ငံတွင်းမှာအရေးကြီးတဲ့ကိစ္စရပ်တွေကိုဆုံးဖြတ်ဆောင်ရွက်ဖို့ရှိနေတာကြောင့်ထရီညီလန်ကိုဒေါ်ဆန်းစုကြည်မတက်ဖို့ဆုံးဖြတ်ခဲ့တယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လတဲ့ ARS ရဲ့ဆွေးနွေးပွဲကနေကြာဆောင်ရဲတပ်ဖွဲ့တွေကိုဝင်ရောက်တက်ခတ်ခဲ့ပြီးနောက်ဆက်တွဲဖြစ်လူကြီးတပ်ဖွဲ့တွေဆက်စင်ရေးတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးကုလသမဂ္ဂပါဝင်နိုင်ငံတကာကဝေဖန်နေတာပါ။ရခိုင်ပြည်နယ်ကပြဿနာတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန်ရေးကောင်စီမှလည်းဒီကနေ့ဆွေးနွေးဖို့စီစဉ်ထားပါတယ်။လူမျိုးရေးခေါ်ကြမှုဆွေးနွေးဝါဒဂျူးစန့်ချင်းနဲ့လူမျိုးချင်းစွေးဝါဒတွေကိုအားပေးထောက်ခံကြတဲ့မွန်တီးယေးလုံဆော့စုအုပ်စုတွေကိုသမ္မတဒေါ်နယ်ထရန့်ကပုံမှန်လင်းလင်းစန့်ကျင်ပြောဆိုတိုက်တွန်းတဲ့ပူးတွဲဆုံးဖြတ်ချက်တွေကိုအမေရိကန်ကွန်ဂရက်စ်လူတော်ကအတည်ပြုလိုက်ပါတယ်။ထက်လူတော်ကတည်ပြုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့အင်္ဂါနေ့မှာပဲအလွတ်တော်ကတည်ပြုလိုက်တာပါလူမျိုးမျိုးသားလှုပ်ရှားသူတွေလူမျိုးချင်းစွေးဝါဒီတွေခက်တဲ့နာစီဝါဒီတွေမွန်တီးယေးလှုပ်ဆောင်မှုတွေဟာအမေရိကန်ရဲ့စန်တန်မိုးတွေနဲ့ဆန့်ကျင်နေတဲ့အကြောင်းကန့်ကွက်ဖို့ကြေကွန်ဂရက်ဆက်ချင်းရဲ့ချက်ထဲမှာဖော်ပြထားပါတယ်နျူကလ িয়ার နဲ့ပက်ထရိတ်တဲ့ဒုံးလက်နက်စီစဉ်နေကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီကပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်တဲ့အပေါ်မြောက်ကိုရီးယားကတုံ့ပြန်သတိပေးချက်တွေတရားထုတ်ပြန်လိုက်ပါတယ်။နိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကတစ်ဆင့်ဒီကနေ့ထုတ်ပြန်လိုက်တဲ့မြောက်ကိုရီးယားနိုင်ငံချိုင်းဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့တခတ်မှုတတိယစီးပွားရေးအပြည့်အဝပိတ်ဆို့တားဆီးမှုတွေနဲ့မြောက်ကိုရီးယားနိုင်ငံနဲ့လူမှုကိုအသက်ရှူချက်စီကိုရည်ရွယ်တဲ့လုပ်ရည်ဖြစ်တာကြောင့်တုံ့ပြန်သွားမယ်ဆိုပြီးပြောဆိုထားတာပါ။
စက်တင်ဘာလ23ရက်ဗုဒ္ဓဦးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zuvia LD ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voenews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.